Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ် January လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရဟရင်ပြတ်ကျတည်ဆုံသွားတဲ့ဘတ်စကတ်ဘောအကျော်အမော် Kobe Bryant အတွက်တကဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်လိုက်ဝမ်းနဲ့စကားပြောနေကြပါတယ်။ American ပြည်တော်စုမှာတနင်္လာနေ့ကကျင်းပတဲ့ Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန့်စုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောရရှင်နေနာဆင်ရမှာကတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစခဲ့တဲ့ဝူဟန်ကိုရောက်နေတဲ့မြန်မာအကြောင်းသားအယောက်60နေရက်ကိုအမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပြီဖြစ်ပါတယ
်။သူကတော့စစ်စစ်ပူကိုခံယူပါမယ်ဒါပေမဲ့ပေါ့နော်။ကျောင်းသားတွေအနေနဲ့တော့မြန်မာနိုင်ငံအမြန်ပြန်လို့ပဲဆန္ဒရှိပြီးတော့သူကစစ်စစ်ဖြစ်ပါမယ်ဒါမျိုးပြီးပြီးလည်းဆက်ပြီးတော့ပြောင်း
။ပေကျင်းမှာခြေဆိုင်တဲ့မြန်မာတန်ရုပ်ရဲ့ဒုတိယအတွင်းဝင်ပြောသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံလားဆင်ရပါမယ်။နောက်ဒီကနေ့ပြည်တော်စုလွှတ်တော်စီကိုတော့ဖွဲ့စည်းပုံပြင်ဆင်ပူးပေါင်းကော်မတီကဥပဒေကြမ်းကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းမှာတော့မနေ့ညတော့ကခရီးယံဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။နောက်ရခိုင်ပြည်နယ်မြောက်ဦးဒေသမှာတော့ဒီ UNESCO စာရင်းဝင်မှုမြောက်ဦးကိုအဆိုပြုလာဒီကနေ့ပို့ဆောင်လိုက်တဲ့တစ်ချိန်ထဲမှာပဲမြောက်ဦးဟာလက်နက်ကြီးတွေနဲ့ပစ်ခတ်ခံရရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညုံဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္လာနေ့နေ့ကရဟယင်ပြတ်ကျသေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်လိုက်ဝမ်းနဲ့စကားဆုံးနေကြပါတယ်။ Los Angeles မြို့ပြင်နာက Calabasas မြို့ပေါ်ရဟယင်ပြတ်ကျမှုအတွင်မှအသက်42နှစ်အရွယ် Kobe Bryant သူရဲ့73နှစ်အရွယ်သမီးဂျီယာနာတို့အပါအဝင်ရဟယင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲကိုအသွားရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်ကိုဘီဘရိုင်ယန့်ဟာရင်ကျိုးပိတ်ဆို့မှုများတဲ့လော့စ်အန်ဂျလီစ်ကားလမ်းတွေကိုရှောင်နိုင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟယင်နဲ့သွားတယ်ဆိုတာလူသိများပါတယ်ဘာကြောင့်ရဟယင်ပြတ်ကျတယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့အဲလီမြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟယင်ပြတ်ကျတဲ့နားလူတွေမလာကြဖို့လဲတောင်းဆိုထားပါတယ်။ Kobe Bryant ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်းဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီး Kobe နဲ့သူ့သမီးတို့ဒေဆုံသွားတဲ့အတွက်သူနဲ့သူ့ဇနီးမလာနီယာတို့ကချန်ရက်သူမိသားစုအတွက်ဝမ်းနဲ့ကြောင်းပြောလိုတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ကိုယ်တိုင်ဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဘတ်စကတ်ဘောရဲ့ကံတော်ဝင်ကစားသမားဖြစ်တဲ့ Kobe ဟာသူရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာတစ်ကိုခုမှစာဖွင့်စာပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒါရီမကအားကစားလောကတွေကအပြင်တခြားသူရဲ့ပရိသတ်တွေကလည်းနှမျောတတဝမ်းနဲ့ကြောင်ပြောနေကြပါတယ်။ချေးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှာအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန်, Olympic ရွှေတံဆိပ်2ချိန်အပြင်ဘတ်စကတ်ဘောဆန်ရထူးချွန်စုပေါင်းအမြောက်အများရခဲ့တာပါ။သူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိမှာတော့သူသမီးဂျီယာနာရဲ့ဘတ်စကတ်ဘောအသင်းမှာအသင်းနီးပြလုပ်နေတာပါ။သူကွယ်လွန်ချိန်မှာဇနီးတယ်နဲ့သမီး3ယောက်ကျန်ရစ်ပါတယ်။
တရုတ်ဝန်ကြီးချုပ်လီကစ်ချန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေအစိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီနေ့တင်းလာနေမှာသွားပြီးတော့ကျမအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးခဲ့ပါတယ်။အခုဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတဲ့သူဟာ82ဦးရှိသွားပြီဖြစ်ပါတယ်။ဝူဟန်မြို့ဟာဆိုလို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဓိကနေရာလို့ဖြစ်နေတာပါ။ဗိုင်းရပ်စ်မပြတ်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိနေတဲ့လူတွေကိုရောမြို့တော်များများမှာရှိနေတဲ့လူတွေကိုပါတရုတ်ဆိုးရွားကနေပြီးတော့သွားလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လေတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးကျက်ကြောင်းတနင်္လာနေ့ကကြီးညာပါတယ်တရုတ်ကျောင်းဝါရာရှိတွေထုတ်ပြန်တဲ့နောက်ဆုံးသတင်းရဆိုရင်တော့ဗိုင်းရပ်စ်ကြောင့်မလို့ဖျားနာနေသူစုစုပေါင်းဟာ2900ကျော်သွားပြီဖြစ်ပါတယ်တရုတ်ပြည်မှာဆိုရင်တော့ Australia, Canada, ပြင်သစ် Hong Kong, Japan, Macau, Malaysia, Nepal, Portugal, Singapore, South Korea, Taiwan, Thai, American နဲ့ Vietnam နိုင်ငံတွေမှာပါ Coronavirus ကူးစက်ပြန့်နှံ့မှုတွေတွေ့ထားရပါတယ်ကူးစက်ခံရသူအများစုကတော့ Wuhan မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွာလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ပါတယ်။ယောဂပူးကြောင့်တည်ဆုံးသူကတော့တရုတ်နိုင်ငံပြင်ပမှာမကြားသေးပါဘူး။အမေရိကန်ပြောင်စုတင်မော်တော့ယောဂပူးကူးစက်ခံရတဲ့သူ9ဦးရှိသွားပြီလို့အမေရိကန်ယောဂထိန်းချုပ်ရေးဘူဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာဝေးဌာနကြီးကဲနန်စီမစ်ဇနီကတနင်္လာနေ့နေ့မှာတီးပြီးပြောပါတယ်။ဒါအပြင်ပြည်နယ်26ခုမှာတန်တရားလူနာ100လောက်ကိုစောင့်ကြည့်နေတယ်လို့ဒီသူတို့ကပြောပါတယ်။ တရုတ်မျိုးသားကျန်းမာရေးကော်မရှင်နာမင်းကြီးကတော့ဒီဗိုင်းရပること့စ်ပတ်သက်လို့အနေချင်းလောက်ပဲသိထားတယ်လို့ပြောပါတယ်။ဆရာဝန်တွေကတော့ယောဂပိုးကူးဆက်ပြီးတော့ယောဂလက္ခဏာပြချိန်ဟာတရက်ကနေပြီးတော့14ရက်အတွင်းမှာကြာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းယောဂလက္ခဏာမပြသေးတဲ့ယောဂပြိုးနေတဲ့အချိန်မှာကိုယောဂကူးဆက်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ။
အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နာတညာဟုနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘန်နီကန်ဆိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့အင်ပီရောမှာတရားတွေ့ဆုံကြဖို့ရှိပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်ရေးသမ္မတထရမ့်ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်နတ်တညာဟုတို့အင်္ဂါနေ့မှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အခါအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။သူနဲ့သမ္မတထရမ့်ကြားအင်္ဂါနေ့တွေ့ဆုံတဲ့အခါသမိုင်းတင်မဲ့ကိစ္စအတူဆောင်ရွက်ကြဖို့ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောကြားထားပါတယ်။အစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီကန့်ကလည်းအခုခီးစဉ်ဟာတိတ်ကိုအရေးကြီးတဲ့ခီးစဉ်လို့ပြောပါတယ်။အခုလိုအစ္စရေးဘက်ကပြောနေပေမဲ့အစ္စရေးကိုပတ်လိုက်တယ်လို့မြင်နေတဲ့ပါလက်စတိုင်းဘက်ကထရမ့်အစိုးရရဲ့ချဉ်းကပ်မှုနဲ့အစီအစဉ်တွေကိုပယ်ချထားတာကြောင့်အောင်မြင်နိုင်တဲ့အခြေအနေတော့နည်းပါတယ်။ဒီအစီအစဉ်ကိုဘယ်ပါလက်စတိုင်းကမှလက်ခံမှာမဟုတ်ဘူးလို့ပါလက်စတိုင်းနိုင်ငံသားရေးဌာနကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။၃နှစ်ကြာအောင်ပြင်ဆင်ထားတဲ့အစီအစဉ်ဟာရာစုနှစ်မှာအထူးခြားဆုံးသဘောတူညီချက်တစ်ခုဖြစ်လိမ့်မယ်လို့သမ္မတထရမ့်ကတော့ပြောကြားထားပါတယ်။
တရားစွဲခါနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှိနေတွေကအထက်လွတ်တော်တရားခွင်မှာဆက်လက်ခုခံချီဖောက်ရှောက်ထားနေကြမှာပဲနောက်ထပ်သက်သေတွေခေါ်ယူဆစ်ဆစ်ဖို့အတွက်ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းဆစ်ဆစ်မှုမလုပ်သေး၍ယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးချန်ပီယံဟောင်းဂျွန်ဘောလ်တန်ကိုပြောကြားခဲ့တဲ့ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့လို့ဒီမိုကရက်အမတ်တွေထပ်ပြီးတော့တောင်းဆိုနေတာဖြစ်ပါတယ်ဂျွန်ဘောလ်တန်ရဲ့မကြခင်ထွက်တော်မဲ့စာအုပ်ထဲမှာသူကအခုလိုရေးသားထားတယ်လို့ New York Times သတင်းစာကြီးကဖော်ပြခဲ့တဲ့နောက်အခြားသတင်းဌာနတွေကလည်းစာအုပ်အစ်ကြောင်းသိသူတွေရဲ့ပြောကြားချက်တွေနဲ့အတည်ပြုခဲ့ပါတယ်။အခုလိုမျိုးဂျွန်ဘောလ်တန်ကသူ့ရဲ့စာအုပ်ထဲမှာရေးသားထားတယ်ဆိုတဲ့ကိစ္စကိုသမ္မတထရမ့်ကတော့ဒီနေ့စော်ပိုင်း Twitter ပေါ်မှာဇက်တိုက်ညင်းပါတယ်။သူဘယ်တုန်းကမှဂျွန်ဘောလ်တန်ကိုအဲ့လိုမျိုးမပြောခဲ့တဲ့အကြောင်းနဲ့ဒါကိုစာအုပ်ထဲမှာထည့်ရေးထားတယ်ဆိုရင်တော့စာအုပ်ရောင်းကောင်းအောင်ရေးတာပဲဖြစ်မယ်လို့သမ္မတကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းကစုံစမ်းပြီးအောင်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ရှက်တာဟာရုရှားမဟုတ်ဘဲနဲ့ယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကနေပြီးတော့ဒီကိစ္စစုံစမ်းပြီးဖို့ဆိုပြီးတော့စီးရီးအထောက်ပံ့ဒေါ်လာတန်400နီးပါးဆိုင်းငံ့ထားမှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ရှက်မှုတွေနဲ့သမ္မတကတရားစွဲဆိုခံရတာဖြစ်ပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ကြမယ့်အချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်မှုမျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမ္မတကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတတန်အမတ်ကြီးအပါအဝင် EU နိုင်ငံတွေကတန်အမတ်ကြီးတွေတန်ရုံးအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလွန်အကျွံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအသိအမှတ်ပြုတဲ့ပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်။လူခွင့်ရေးကိုလူတိုင်းအပြည့်အဝအသိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးကချမှတ်တဲ့ကြားဖြတ်ဆောင်ရွက်ချက်တွေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချလုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အကြောင်းအရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနယ်စပ်ဒေသတွေမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့နေရာမှာပါ EU ကကူညီဖို့အသင့်ပဲလို့လည်းပြည်တွင်း EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်ရဲ့ဒေါ်လဲဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလည်းဖြစ်တဲ့ကင်ယုံဟွန်းကို6နှစ်အတွင်းပထမဆုံးအကြိမ်ဖြစ်နေအများပြည်သူရှေ့မှာပြန်မြင်ရပါတယ်။သူဟာခင်မွန်းဖြစ်သူရေးယူတပ်ဖြတ်ခံရပြီးတဲ့ကလူမြင်ကွင်းကနေပြီးတော့6နှစ်ကြာပျောက်နေပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံမှာပြန်ပြီးတော့မြင်လာရတာပါ။ကင်ယုံဟွန်းဟာမြောက်ကိုရီးယားအာဏာရှင်ဟောင်းကင်ဂျုံအီးလ်ရဲ့ညီမတော်ဆက်ပြီးတော့သူဖြစ်သူကင်ယုံအွန်းအာဏာရကစားအစောပိုင်းနှစ်တွေမှာအတော်လေးအရေးပါအရာရောက်ပါတယ်။သူရဲ့ခင်ပွန်းဖြစ်သူဂျန်ဆုံထက်ဟာမြောက်ကိုရီးယားနိုင်ငံမှာဒုတိယမြောက်ဩဇာအကြီးဆုံးလူတူဖြစ်လာခဲ့ပြီးတော့2013မှာတော့ကင်ဂျုံအွန်းကသူ့ကိုယာယီကဖယ်ပြီးတော့တမိပေးပါတယ်ခင်ပွန်းဖြစ်သူအသက်ခံပြီးခဲ့ကသူမဟာအများမြင်ခွင့်ကနေပြီးတော့ပျောက်နေခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက်ဂရမ်မီဆုပေးပွဲမှာဆယ်ကျော်သက်အဆိုတော်ဘီလီအိုင်လစ်ကထိပ်တန်းဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ဂရမ်မီဆုသမိုင်းမှာအခုလိုမျိုးဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်တည်းရရှိခဲ့တာဖြစ်တဲ့အပြင်အမျိုးသမီးအဆိုတော်အနေနဲ့ပထမဆုံးရတာဖြစ်ပါတယ်။အကောင်းဆုံးအယ်ဘမ်ဆုတေးအယ်ဘမ်တွေကအကောင်းဆုံးသချင်းဆုအကောင်းဆုံးသချင်းဆုနဲ့အကောင်းဆုံးအနုပညာရှင်သစ်ဆုတွေကိုဘီလီအိုင်လစ်ရရှိသွားတာဖြစ်ပါတယ်။အခုလိုမျိုးစုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရရှိသူကတော့အဆိုတော်ခရစ္စတိုဖာခရော့စ်ဖြစ်ပါတယ်။ဘီလီအိုင်လစ်နဲ့သူ့အကိုရောအိမ်ခန်းထဲမှာဖန်တီးခဲ့တဲ့ When We All Fall Asleep Where Do We Go ဆိုတဲ့ပထမဆုံးဘီလီအိုင်လစ်ရဲ့အယ်ဘမ်ကအကောင်းဆုံးတေးအယ်ဘမ်စုကိုရရှိခဲ့တာဖြစ်ပါတယ်။
တောက်ကြညာတို့ကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလင်ကြောင့်မလို့သေဆုံးသူဟာအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတနင်္ဂနွေနေ့ကတော့အပြိုပြက်ပေါင်းအောင်မှာတက်ရှင်ကျင်းနေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာနေပါတယ်။ဤကနေ့ရက်ရာသီဥတော်မှာကယ်ဆယ်ရေးသမား 4,000 နီးပါးကတူရကီရှေ့ပိုင်းမြို့မှာစစ်ပစ္စည်းတွေတုံးပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစတင်တယ်လို့ယောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုပညာတော်တွေရောက်ရှိနေတဲ့မြန်မာအကြောင်းသားအယောက်60နေရက်အမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေပါတယ်။ဒီအကြောင်းသားတွေပြန်ရောက်လာမယ်ဆိုရင်ကျမ်းမာရေးစစ်ဆေးမှုတွေကိုအရင်ဆုံးပြုလုပ်သွားမယ်လို့မြမကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတော့စုစုကမေးမြန်းသတင်းပေးပို့ထားပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်နေတဲ့မြမကျောင်းသားအယောက်60ကမြန်မာနိုင်ငံကိုသူတို့ပြန်လာနိုင်ဖို့ပြီးခဲ့တဲ့စနေနေ့ကမြမအစိုးရစီမားတောင်းဆိုခဲ့ကြတဲ့အတွက်ပေကျင်းမြို့မှာရှိတဲ့မြမတန်ယုံတာဝန်ရှိသူတွေကဝူဟန်မြို့ရှိရာဟူပေပြည်နယ်ကအစိုးရတာဝန်ရှိသူတွေစီကိုတင်ပြခဲ့ကြပါတယ်ဟူပေပြည်နယ်အစိုးရကတော့ဒီကျောင်းသားတွေကိုထွက်ခွာဖို့ခွင့်မပြုခင်မှာကျန်းမာရေးစစ်ဆေးမှုအရင်ပြုလုပ်မှာဖြစ်ပြီးစောင့်ကြည့်ကာလအဖြစ်လဲရက်သက်တစ်ပတ်နှစ်ပတ်တတ်မှတ်ထားမယ်လို့မြန်မာအစိုးရထံအကြောင်းကြားလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီထက်ဆော်ပြီးမြန်မာပြည်ကိုပြန်နိုင်ဖို့မြန်မာကျောင်းသားတွေကလိုလားနေကြတာပါ။အဲဒါကြောင့်ကျောင်းသားတွေအမြန်ဆုံးနေရက်ပြန်နိုင်ဖို့တရုတ်အစိုးရနဲ့ထပ်ပြီးညှိနှိုင်းထားတယ်လို့ပေကျင်းမြို့အခြေစိုက်မြန်မာတန်ယုံကဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။
ကျွန်တော်တို့ကတော့စစ်စစ်ပူကိုခံယူပါမယ်ဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့ကတော့အဲမြန်မာနိုင်ငံကအမြန်ကျန်လို့တဲ့ဆန္ဒရှိပြီးတော့ကျွန်တော်တို့ကစစ်စစ်ပါမယ်ဒါမှမဟုတ်ပြီးမြန်မာဆန္ဒထပ်တင်ကြအောင်ပေါ့နော်ရဲ့အတူဆုံးအတွင်းမှာထပ်လို့ရအောင်ဆိုပြီးကျွန်တော်တို့ကထပ်ပြီးမျိုးစုံညှိနှိုင်းထားပါတယ်ခင်ဗျာကျွန်တော်ကတော့မရှိတော့အကြောင်းပြန်လာခြင်းတော့မရှိသေးပါဘူးအဲ့လိုလေတော့လက်ရှိအခြေအနေရှိနေပါတယ
်ပေကျင်းမြို့ကမြန်မာတန်ယုံအနေနဲ့ကျောင်းသားတွေကိုဝူဟန်မြို့ကနေချန်ရှာမြို့ကိုဘတ်စ်ကားနဲ့ထွက်ခွာနိုင်မှုအတွက်အရင်ဆုံးစီစဉ်ထားပြီးအဲ့ဒီကနေတဆင့်ချန်ရှာမြို့တိုက်ရိုက်လေကြောင်းနဲ့မြန်မာနိုင်ငံမန္တလေးမြို့ကိုသွားနိုင်ဖို့ဟူပေနဲ့ဟူနန်ပြည်နယ်ကနိုင်ငံခြားရေးဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အခုလိုမြန်မာဘက်ကစီစဉ်နေတဲ့အတိုင်းဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတာကိုတရုတ်အစိုးရဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်
။သူတို့တမတ်ချက်နဲ့ကိုင်းညီမှုရှိတယ်ဆိုတော့သူတို့ကတော့အခုညီတော့ပေါ့နော်။ဒီကတော့ဒီဟာထွက်ခွင့်ဆိုတာသူတို့ခွင့်ပြုရဲ့တိုင်းတော်မူဒီကျွန်တော်တို့ကဆက်ပြီးဆောင်ရွက်ရမှာပေါ့နော်။ဥပဒေအတက်နိုင်ဆုံးဟိုလိုချင်တဲ့ပုံစံကိုညှိနေတာပဲရှိသေးတာပေါ့။သူတို့ဒီကနေ့စက်မကြီးကောင်းမွန်တဲ့ပုံစံနဲ့အစီအလူချင်းတဲ့ရောကြီးပြန်လို့ရအောင်ပေါ့ကျွန်တော်တို့ကတော့ဒီလိုဆက်ဦးစားပေးဆောင်ရွက်နေလို့ဟုတ်
မြန်မာကျောင်းသားတွေအနေနဲ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေကိုကျောင်းတွေမှာနေစဉ်လုပ်နေရပြီးအလုံးရဲ့ကျန်းမာရေးအခြေအနေကကောင်းမွန်တယ်လို့လည်းဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။မြန်မာနိုင်ငံတွင်းကိုအမြန်ဆုံးပြန်နိုင်ရေးအတွက်ဗားရီပြင်ဆင်ဆောင်ရွက်နေတဲ့ဆိုတာနဲ့သူတို့ရဲ့လက်ရှိအခြေအနေတွေကိုသိရှိနိုင်မှုအတွက်ဝူဟန်ရောက်မြန်မာကျောင်းသားတချို့နဲ့ဆက်သွယ်ခဲ့ပေမယ့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံအစိုးရအနေနဲ့ကတော့အဲ့ဒီကျောင်းသားတွေပြန်ရောက်လာရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်။သူတို့နဲ့ပတ်သက်ပြီးလိုအပ်တဲ့စီမံဆောင်ရွက်ချက်တွေကိုအစဉ်အသင့်ပြုလုပ်ထားပြီးဖြစ်သလိုဒါကမကြခင်မှာကြီးညာချက်ထုတ်ပြန်မှုရှိတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနခွဲကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
သူတို့တွေရောက်လာပြီဆိုလို့ရှိရင်ကျန်းမာရေးအရင်ဆုံးရောက်တဲ့အချိန်မှာစစ်ဆေးမှအရင်ဆုံးရှိပါတယ်။မတို့အနေနဲ့ကတော့ခိုးနိုင်ခံကိုဒီဒူဝန်ငါးဆဖြစ်တဲ့ဒီနမိုနီးယားယောဂါပေါ့နော်။မဝင်ရောက်စေဖို့အတွက်အစမ်းကောင်စူးစမ်းဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာတော့ဒီကျောင်းသား60ဝင်အပြန်လာတယ်။ဒါကနေ့ကနေဆိုသူတို့ဇီယာနေပြီးတော့ဒီခိုးရဲ့မြန်မာနိုင်ငံလူတွေကိုမကူဆက်ဖို့အတွက်တော့မတို့လည်းလိုအပ်တဲ့အစီအမံတွေအကုန်စားပြီးဖြစ်ပါတယ်။ဒါဆိုရင်ဒီသူတို့ကပတ်သက်လို့ဟိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာကိုတော့နောက်ဆက်မကြရင်ထုတ်ပြမှာမယ်။ဒါပေမဲ့လို့အဲ့ဒီအတွက်အစီအမံ
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာရှိတဲ့ကျောင်းသားအယောက်60လုံးနေရပြန်နိုင်ရေးအတွက်မြန်မာအစိုးရရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဘယ်လိုဆုံးဖြတ်မယ်ဆိုတာမသိရသေးတဲ့အတွက်အဖြေကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ် လက်ရှိအချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်း 2,000 နီးပါးရှိနေပြီးသေဆုံးနှုန်းလည်းတိုးနေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုထိုင်း၊ဂျပန်၊တောင်ကိုရီးယား၊အမေရိကန်ပြည်ထောင်စု၊ဗီယက်နမ်၊မလေးရှား၊စင်ကာပူ၊ဩစတြေးလျ၊ကနေဒါနဲ့နီပေါ်တို့မှတွေ့နေရပေမဲ့မြန်မာနိုင်ငံမှာတော့တန်တရားလူနာမတွေ့ရှိသေးဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ရရှိမှာပြမြန်မာနိုင်ငံနဲ့အသွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာခရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေးပေါ်အခြေအနေကြုံနေရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအသွားလာအဝင်ထွက်တွေကစတားဆီးပိတ်ပင်မှုတွေလုပ်နေရပါတယ်။တချို့နဲ့မှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လား။လာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချုပ်တင်ပြဖို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လေးစာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ်းကြမယ်တော်ရရှိကိုကြိုဆိုပါရစေ
။မနေ့တဲ့အင်္ဂါညတဲ့လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေအကြောင်းဖြစ်ပါတယ်။ပုံမှန်တရားကြောပြင်ဆင်ထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကပြည်ထောင်စုလွှတ်တော်ထံကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။အချက်ပေါင်း 3,000 ကျော်ပြင်ဆင်မှုရထားရာကနေပုံမှန်တရားကြောသာပြင်ဆင်မှုတင်သွင်းလာမှုအပေါ်မှာလည်းဝေဖန်မှုတွေရှိပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်
။လွှတ်တော်တွင်တက်ကိုယ်စားလှယ်တွေပါဝင်နှုန်းကျော်ဖို့စေအုပ်ချုပ်ရေးတုန်းကဖွဲ့ထားတဲ့တက်မတော်အပါဝင်ဌာနဆိုင်ရာအဖွဲ့တွေနဲ့နိုင်ငံဝန်ထမ်းအချို့ကိုစိတ်ကြိုက်တာဝန်ထမ်းဆောင်권ပေးထားတဲ့ဥပဒေတွေပဲဖျက်ဖို့ဖော်ပြထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေချမ်းတစ်ရက်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းလာတာဖြစ်ပါတယ်
။ပြည်သူ့အနေနဲ့ကတော့အခန်းစစ်လေးပေါ့တွင်သူပြောင်းရေးကာလရထမ်းပြည်များအခန်းကတော့အခန်းလုံးကမရှိတော့ဘူး။ဒါကတော့ဒါတင်ခဲ့တဲ့ဥပဒေချမ်းနှစ်ရက်ပေါ်မှာအချင်းချုပ်ပေါ့နော်။အကျေကတော့ဒါစုစုပေါင်းဆိုရင်တော့132ချက်ရှိပါတယ်436ကာကြီး436ခါဝေးအခုပေါင်းဆိုရင်132ချက်ရှိပါတယ
်တည်စဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဥပဒေချမ်းတစ်ခုပြင်မယ်ဆိုရင်ပြည်လုံးကျွဆန္ဒခံယူပြီးသဘောတူမှပြင်နိုင်မဲ့ဥပဒေတွေနဲ့ပြည်လုံးကျွဆန္ဒခံယူစရာမလိုပဲပြင်ဆင်နိုင်တဲ့ဥပဒေဆိုပြီးပုံစံနှမျိုးခွဲကတင်ပြရမယ်လို့ပြဋ္ဌာန်းထားတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာဥပဒေချမ်းနှစ်ခုကိုတင်သွင်းခဲ့တာဖြစ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာဆိုကပြောဆိုထားပါတယ်။တင်သွင်းလိုက်တဲ့ဒီဥပဒေချမ်းတွေမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့လက်ရှိကာလုံဖွဲ့စည်းမှုကိုပြင်ဆင်ဖွဲ့စည်းတာလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုရှော့ချတာစတာတွေပါဝင်တယ်လို့ဒေါက်တာမြညာနာဆိုကပြောပါတယ်
။ဖတ်တိုးထားတာကတော့ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနဲ့မျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌကိုဒီထပ်ဖြည့်ဆွတ်ပြီးတော့ဖွဲ့စည်းဖို့လို့ပြင်ဆင်ထားတာရှိပါတယ်။နိုင်ငံတော်လုံခြုံရေးနဲ့တာဝန်ကိုထမ်းဆောင်ရတဲ့ဝန်ထမ်းတာမျိုးမဟုတ်ဘူး။နော်၊ဉာဏ်သက်ဒေသရဲ့ခွင့်ပြုမှုကိုလည်းတာဝန်ဆောင်ရတဲ့ဝန်ထမ်းတာဖြစ်တဲ့အတွက်ကြောင့်ဉာဏ်သက်ရေးကဝန်ထမ်းတာဝန်ကြီးကိုတော့ဒီအဖွဲ့ကြီးရဲ့ကနေပြီးတော့ဆက်ဖြတ်ဖို့ပေါ့နော်။ဒီပြင်ဆင်ထားတာမျိုးရှိပါတယ်။ကျွန်တော်သာလွတ်တော်ကိုယ်စီပါဝင်မှုကိုအခု25ရာခိုင်နှုန်းကနေပြီးတော့တတိယအကြိမ်ထွက်တော်တက်တန်းမှာတော့25ရာခိုင်နှုန်း25ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းကိုပြောင်းသွားပါဒုတိယအကြိမ်ထွက်တော်တက်တန်းကြရင်တော့100ရာခိုင်နှုန်းပြင်ပြထားတာရှိပါတယ်ဒ
ါတင်သွင်းလာတဲ့ပြင်ဆင်ရေးဥပဒေချမ်းဟာရည်ရွယ်ချက်စီးစနစ်မရှိပဲရေးဆွဲခဲ့တာဖြစ်ပြီးတိုင်းရင်းသားတွေနဲ့ပြည်သူတွေပါဝင်ခွင့်မရှိပဲအနိုင်ရပါတီလိုလားချက်တွေကိုသာပြင်ဆင်ဖို့တင်သွင်းတာဖြစ်တယ်လို့ Tamrota Lutto Kozale, Tutia Bumuji Muta Winga, Weban like Barry.
All inclusive found no bell, so many. He grew an elegant engineer, the absent ninja. They say that Jans of Uma, Tenari Habuma, he do general Nale Buma, by the Bunganu, Kinidelu, Timani.
Sakai Muta Patia Upe Tangaro.
ที่เต็นท์ตัวนี้ล่ะเรื่องอุบัติเหตุมาตายในนั้นเรื่องลูลาเรื่องเป็นเส้นลูเรื่องอุบัติเหตุนี้มาปาราจาวเฟดเรสเนี่ยกูต้องไปลูช่วยจอนี่เรื่องอันนี้ปาร์ตี้เย่ช่วยจอมูกาไม่ก่อนทุกสิ่งเช่นนี้เรื่องเว็บแบบเยอะสุดเลยไปเรื่องวิชาเนี่ยยังใครปาร์ตี้ก็เป็นเส้นเชื่อมหาแต่ทางนี้ว่าเราเชื่อว่าที่เช่นเดียวกูดีเรื่องเอาความที่มาดูไม่ค่อยวิโอ
ส่งเชื่อกันเลยก็ตอนนี้แต่เช้ามาก็ปามลาโรวูรูจังหวะพี่เอลุยาร์ปีเกเรจุลัยลากาเป็นสิ่งปูบังกอมดีเป็นกับพื้นสีบงเป็นเส้นบุเช่าบังตงนังจอชีเอลุทุกเดือนพิจารณาทบีจีตงนังจอเรามาแต่ยังได้ปาร์ตี้พิเศษเช่นเนี่ยใครเป็นกับเป็นเส้นเจ้าอันยาส่งเต็นต์ตัวเกล้าทบีที่เท่ากันเนี่ยมาเช่าบังเตียจอกูนั่งส่งเป็นเส้นบุส่งเชื่อกันที่กันเนี่ยปูบังกอมดีเป็นกับลุดดอกูเต็มจ้าเกล้าทบี
เมื่อคาดเรียนเบบูเกล้าพิบาร์เรชินสับบิโรบิงลาเดสนั่งงานดูคาดสักครั้งคุมาครีเอนบาดาวินีอาจารย์พัดได้ใครแข่งอะไรที่งูพิบาร์เป็นจมาร์เรบิงลาเดสนั่งงานกูดูเปล่าดูคาดสักครั้งมาไม่ได้ดิ้งงูนี่นี่ยารุงาครีเอนบาดาวินีอาจารย์พัดได้ใครแข่งอะไรเจ้าอันนี้เราลูซันเนียวเซียงจะบิโรเซกูตามุขยูนี่อะไรลูโรฮิงญาครีเอนดูคาดมีอาศัยก็ไม่ได้เพื่อดาวินชิดูกับพิบาร์เรที่ได้ใครมุ่งดูมาโรเนียนี่เนี่ยพิอาชิกูจางูเล่พิอาศิแข่ง
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘရာခရိုင်မှာတည်ရှိတဲ့ကုတုပလောင်စခန်းဟာမြန်မာနိုင်ငံဂျခိုင်ပြည်နယ်မြောက်ပိုင်းကတိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ည12နာရီလောက်မှာတော့ဒုက္ခသည်စခန်းအတွင်းကခရိုင်လူနည်းစုတွေတိုက်ခိုက်ခံရကြောင်းဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့အခြေစိုက်ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီရဲ့တာဝန်ခံဆိုနာမီယာကပြောပါတယ်
။ဒီရိုဟင်ဂျာခရစ်စတန်များတို့အာဆာချမ်ဘာတမာရီယာအော်ညမညတကောမလာပြီးမှသူတို့အင်္ဂလိပ်မြင့်ချုပ်တယ်နောက်ပြီးမှဖိရညေဖျားကြောင့်တကူကသူတို့ကပြတ်လိုက်တယ်ဒါနဲ့ကုတ်လိုက်တာပေါ့နော်နော်တနက်နဲ့ကိုချက်သူတို့ကတနက်နဲ့ပြီးလိုက်တယ်အဲ့ဒီမှာလူတော်တော်များများတိုင်ရပြစ်သွားတယ်ဘင်္ဂလားဒေ့ရှ်မလွန်ဂတ်ဟော့စပီတယ်မှာလူ7ယောက်ကစေကူတာနေတယ်ပဲ7ယောက်ကတီမလားဒါချီမလားဒါကြောလို့မရဘူးကုတေစီကူတာနေလို့ပဲကျွန်တော်မှတဲ့ပုံရိယာတွေအားလုံးရှိတယ်ဒီဗီဒီယိုတွေကတ်တီးလည်းရှိတယ်
ကော့စ်ဘဇာခိုင်ကအမည်မဖော်လိုတဲ့ဒေသခံတယောက်ကတော့မင်းညားကတိုက်ခိုက်မှုကို ARSA အဖွဲ့တွေကဆောင်ရွက်တာဖြစ်ကြောင်းလောလောဆယ်လူရှိယောက်ဈေးုံတက်နေရကြောင်းနဲ့ခရယန်ဘာသာဝင်တွေပိုင်ဆိုင်တဲ့အဖိုးနံပစ္စည်းတွေနဲ့ကွန်ပျူတာတွေကိုလည်းလူရက်သွားကြောင်းပြောပါတယ်ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေသူတဦးကိုဆက်သွယ်မေးမြန်းရမှာတော့ဒီသတင်းကိုသူမကြားသိရသေးကြောင်းနဲ့စခန်းမှာခရယန်တွေမရှိကြောင်းအခုလိုပြောပါတယ
်ကျွန်တော်ကတော့အခုဒီမှာတတိယမရသေးဘူးဒါကြေမင်းကတမဝါကေရင်မရှိဘူးခွေ
မင်းညကဖြစ်ပေါ်တဲ့တိုက်ခိုက်မှုဟာ ARSA အဖွဲ့တွေကတိုက်ခိုက်တာဖြစ်ကြောင်းကိုတော့တိကျအတည်ပြုချက်မရသေးပါဘူးဒက်ကာမျိုးကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာလဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Yahilia ကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတဲ့နောက်ဒီလ23ရက်နေ့ကဒါကာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းမှာရှိတဲ့ခရယာလူနည်းစုတွေဟာအခက်ခဲနဲ့ကြုံတွေ့နေရတယ်လို့ပြောဆိုထားပါတယ်။
I also met with a group of Rohingya Christians who are in a most difficult position. They told me they were persecuted due to their religion by the Myanmar government while they lived in Rakhine.And now they face hostility and violence from a small number of other camp residents.
ဒုက္ခသည်စခန်းမှာရိုဟင်ဂျာခရစ်ယာန်တွေကိုလည်းကျမတွေ့ခဲ့ပါတယ်။သူတို့ရဲ့အနေအထားကအခက်အခဲဆုံးအခြေအနေမှာရှိပါတယ်။ရခိုင်မှာတော့မြန်မာအစိုးရရဲ့ဘာသာရေးဖိနှိပ်မှုကိုခံကြရတယ်လို့အခုခါမှာတော့စခန်းတွေမှာအတူနေသူတွေရဲ့အကြမ်းဖက်မှုကိုခံနေရတယ်လို့သူတို့ကပြောပါတယ်။
ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီကအဲ့ဒီနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတော့ Miss Jahili နဲ့အဖွဲ့ဟာသူတို့တွေကိုလာရောက်တွေ့ဆုံပြီးသူတို့အခက်အခဲတွေကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းထုတ်ပြန်ထားပါတယ်။ ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပွားတဲ့ ARSA အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအစိုးရကြံ့မတော်ကနှိမ်နှင်းခဲ့တဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။သူတို့တွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကတိုက်တွန်းခဲ့ချိန်မှာမြန်မာအစိုးရကစီစစ်လက်ခံမှဖြစ်ကြောင်းတုံ့ပြန်ခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အတိအမှတ်မပြုပါဘူး။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးခြေနေသတင်းကိုတင်ဆက်ချင်ပါတယ်ရခိုင်ပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီးရင်ဝင်မှုအတွက်နောက်ဆုံးအဆိုပြုလာကိုတော့ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ် UNESCO ရုံးကိုပို့ဆောင်တင်သွင်းလိုက်ပြီးဖြစ်ပါတယ်တစ်ချိန်ထဲမှာပဲမြောက်ဦးမြို့ပေါ်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်မြေကြီးတုံခေါင်မှုတွေကြောင့်ရှေးဟောင်းဖျားပထိုးတွေပြိုကျပျက်စီးနေပါတယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါက်ခင်တန်းကပြောပါတယ်သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကမင်းမြန်ပြီးသတင်းပေးပို့ထားပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နောက်ပိုင်းကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီးရင်ဝင်ဖို့အတွက်နောက်ဆုံးဆိုပြုလာကိုဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ်ရုံးကိုပို့ဆောင်လိုက်တယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထင်းစင်းဆောင်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါက်ခင်တန်းကပြောပါတယ်။ကျွန်တ
ော်တို့ final dose ရကိုဒီနေ့ပဲပြင်လိုက်ပါပြီ။ပြင်သစ်နိုင်ငံပါရီမြို့ပဲဒီနေ့ပို့လိုက်ပါပြီ။ကျွန်တော်တို့ last ဖြစ်ပါအောင်မယ်။ July နဲ့ September နောက်မှာကျွန်တော်တို့လာပြီးတော့မှတိုးတယ်အနေနဲ့တော့ခေါက်လာစစ်မယ်ဘယ်သူမှမသိပဲနဲ့ပေါ့နော်အဲနောက်ဆက်တစ်ခုတရားဝင်ရတော့စက်တင်ဘာလလောက်မှလာဒီတရားဝင်လာစစ်ပါမယ်အဲ့ဒီအချိန်လောက်မှစစ်ပြီးမှကျမတို့ကနေဘရော့မှာ2021 July လောက်မှဒီပြည်ဥနိုင်ငံကကျင်းပတယ်22ပြည်မြောက်ကမ္ဘာ့ရည်ကျမှုအမွေနဲ့ညီလာခံမှာအများအူကိုဆုံးဒီကမ္ဘာ့ရည်ကျမှုအမွေနဲ့ဆင်းတဲ့ကိုထည့်သွင်းရင်စိတ်မပြေဆိုတဲ့ဆုံးဖြတ်ချက်ခေါက်လာပါမယ်
ယောက်မျိုးပေါ်မှာလက်နေကြီးတွေပြစ်ခတ်တဲ့အခါမြေကြီးတုံလောက်မှုတွေကြောင့်အခုလိုဆိုပြလာတင်လိုက်တဲ့နေ့မှာပဲကိုတောင်ဖျားပြိုကျနေတယ်လို့သူကဆက်ပြောပါတယ
်ပြိုကျတာတခုတည်းမဟုတ်နိုင်ငံတွေလည်းအပ်ပေါ်နေတယ်အဲဒီတုံခါမှုကြောင့်ခေါင်းမိုးတွေကနေပြီးတော့မှအဲပို့ပြီးတော့မှဒီလောက်ထားတာတွေကွာကျပြီးတော့မှပြိုကျလာတာ
မြောက်ဦးမြို့ပေါ်မှာပြစ်ခတ်မှုတွေကြောင့်ကိုတောင်ဖျားအပြင်တခြားရှေးဟောင်းဆောက်ဦးတွေလည်းပျက်စီးနေကြသလိုရှေးဟောင်းဖျားပထိုးတွေဘလောက်ထိပျက်စီးနေတယ်ဆိုတာကိုကွင်းစင်လေ့လာဖို့အတွက်လည်းမြေမြုပ်မိုင်းတွေကိုကြောက်လိုက်နေရတယ်လို့ဒေါ်ခင်တန်းကဆက်ပြောပါတယ
်။ဒါပေမဲ့ကျမတို့ကသွားပြီးတော့မှမကြည့်ရဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီဘုံတွေဘာတွေထောင်ထားမယ်မိုင်းတွေထောင်ထားမယ်အဲ့ဒါတွေကြောက်ပါလိမ့်ရှင်။ဒါကြောင့်မလို့ကျမတို့ကဘယ်အဆောက်အဦတော့ဘလောက်ပြတ်သွားပြီဘယ်အဆောက်အဦဘလောက်ပြတ်သွားပြီဆိုတာတော့ကျမတို့သွားမကြည့်ပေမဲ့လည်းပဲနီးစပ်တဲ့နေရာတွေကနေပြီးတော့မှကျမတို့ကိုဒီလိုပြိုသွားပြီဒီလိုပြတ်သွားပြီနဲ့နေပြီးတော့ဓာတ်ပုံလေးနဲ့လာပြကြတယ်။နောက်ကျမတို့ကိုယ်တိုင်ကလည်းပဲရောက်တဲ့အခါပေါ့နော်ကြိလိုက်တဲ့အချိန်မှာကိုးတောင်းကြီးကစပြီးတော့မှတော်တော်များများအကွယ်ပြည့်စင်နေတာကိုကျမတို့တွေ့ရတယ်။နောက်အဆရှိသဖြင့်ဘေးတကတ်တိုင်တွေကလည်းပြည့်စင်တာကိုတွေ့ရတယ်။
လက်နက်ကြီးတွေဟာမြောက်မြို့ပေါ်မှာရှိတဲ့ကိုတောင်ဖျားရဲ့အနောက်တောင်ဖက်မှာရှိတဲ့အမြောက်တိုက်ရင်ကပစ်ခတ်နေတာတွေရှိတယ်လို့မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မြောက်မြို့ပေါ်ကနေပြီးတော့ဒီအမြောက်ကြီးနဲ့ဒီဟိုပေါတော့ပြင်ဆက်ကိုလှမ်းကြည့်တာတွေပါပဲ။အဲလေကျွန်တော်တို့ကြားနေတာပါပဲ
။မြောက်မြို့ဟာရခိုင်နိုင်ငံတော်ရဲ့နောက်ဆုံးအမွေနိုင်မြို့တော်တစ်ခုဖြစ်တယ်လို့ရင်းချင်းမုံအမွေနိုင်တဲ့မပြတ်စည်းဖို့အတွက်မြို့ပေါ်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုရတန်ဖို့ရခိုင်ပြည်နယ်လွှတ်တော်ကအစိုးတင်သွင်းထားပေမဲ့လည်းအစိုးရအနေနဲ့ကောင်ထရီဖို့ဆောင်ရွက်တာကိုမတွေ့ရဘူးလို့သူကဆက်ပြောပါတယ်။ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရင်းချင်းမုံအမွေနိုင်မြို့တော်တစ်ခုဖြစ်တဲ့မြောက်ဦးဒေသကိုစစ်မင်းစုံဖြင့်နှစ်ဖက်အဖွဲ့အစည်းတွေအနေနဲ့သတ်မှတ်ပေးကြဖို့မြန်မာနိုင်ငံရှေးဟောင်းသုတေသနပညာအသင်းကပြီးခဲ့တဲ့2019ခုနှစ်မတ်လဆော်ပိုင်းကထုတ်ပြန်ထားတာရှိပါတယ်။မြောက်ဦးဒေသကိုကမ္ဘာရှိအောင်ယဉ်ကျေးမှုအမွေနဲ့ UNESCO စီးရင်ဝင်ဖို့အတွက်ကြိုးစားနေကြသလိုတစ်ဖက်မှာလည်းလက်နက်ကြီးတွေပြစ်ခတ်တာတွေရှိနေတာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေနဲ့တွေပျက်စီးသွားမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သတင်းတော်ညအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25ကီလိုဟတ်11965လိုင်းဒိုမီတာ32ကီလိုဟတ်9383ညလိုင်းဒိုမီတာ51kilohertz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့ coronavirus ကူးစက်မှုနဲ့ခရီးသွားလာမှုအပေါ်မှာတက်ရောက်မှုတွေအကြောင်းပါ။ဟ
ို cancel ဖြစ်နေလေလည်းရှိတယ်။မနေ့ကကထီတော့ဝင်နေတယ်။ဘာလို့လဲဆိုတော့သူကလင်းရတော့ဝင်နေမယ်ခင်ဗျ။
စီးပွားရေးကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။တစ်ချိန်လုံးကကလင်းငယ်တွေစာအရေးတင်နေဆိုရင်အသုံးပြုတဲ့ကြောက်တင်မုံနဲ့ကြောက်တန်းကိုတော့အခုခေတ်မှာအသုံးမပြုသလောက်နှဲပါသွားပြီဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကြောက်တင်မုံကြောက်တန်းထုတ်လုပ်တဲ့မွန်ပြည်နယ်ကရွာလေးတွေမှာတော့အဲ့ဒီအလုပ်ကိုဆက်ပြီးတော့လုပ်ကင်တဲ့သူကမရှိသလောက်ဖြစ်သွားပါပြီ။အခုခါမှာတော့အဲ့ဒီကြောက်တင်မုံနဲ့ကြောက်တန်းကိုမြမရိုးရာပစ္စည်းတစ်ခုအနေနဲ့လက်ဆောင်ပေးတဲ့နေရာမှာသုံးဖို့စီးပွားရေးကုမ္ပဏီတွေကပြန်ပြီးတော့အသုံးပြုလာတဲ့အတွက်လုပ်ငန်းကပြန်ပြီးနည်းနည်းလေးပြန်ဥမော်လာပါတယ်။ဒီလိုရိုးရာပစ္စည်းတွေပျောက်ပြတ်မသွားဖို့ဘလို့မျိုးထိန်းသိမ်းတင်ပါသလဲ။မြမခတဲ့ agency ကကိုခေါင်းမျက်ဖြိုးကတင်ပြထားပါတယ
်ကြောက်တင်မုံနဲ့ကြောက်တန်းလို့ပြောလိုက်ရင်တော့သူတို့ရဲ့ဇင်းမြစ်ဖြစ်တဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကိုပြေးမြင်ကြမှာပဲဖြစ်ပါတယ်ကြောက်တင်မုံနဲ့ကြောက်တန်းကိုအဓိကထုတ်လုပ်တဲ့နေရာကတော့မွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာရှိတဲ့မှုတွန်းဆိုတဲ့ရွာကနေထုတ်လုပ်ရောင်းချနေတာပါကြောက်တင်ပုံးနဲ့ကြောက်တန်ကိုတော့1945ခုနှစ်လောက်ကစတင်တည်ထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးတဖြည်းဖြည်းနဲ့တရာလုံးကပြုတ်လို့ရောင်းချလာတာကြောင့်မွန်ပြည်နယ်ရဲ့လက်မှုပညာရပ်အဖြစ်ကျော်ကြားနေတာဖြစ်ပါတယ်အရင်တုန်းကတော့ကြောက်တင်ပုံးနဲ့ကြောက်တန်ကိုစားပေးတင်ကြတဲ့အခါမှာအသုံးပြုခဲ့ကြပေမဲ့ခုချိန်မှာတော့စားအုပ်တွေအစားထုတ်လာတဲ့အတွက်အသုံးပြုမှုမရှိတော့ပါဘူးဒါကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာလုံးခဲ့တဲ့ဆယ်စုနှစ်ကျော်လောက်ကလေးကပျောက်ကွယ်လို့နိဗ္ဗာန်အခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးဒီရင်တုန်းကရွာလုံးကျွတ်လုတ်ကန်ခဲ့ကြတဲ့မြို့ရုံးရမှာဆိုရင်လေကြောက်တင်ပုံကြောက်တန်ပြုတ်လို့တဲ့အိမ်တွေဟာအခုချိန်မှာတော့လက်ချိုးရည်လိုရတဲ့အနေအထားတိနေပါသွားခဲ့တာဖြစ်ပါတယ်ဒါပေမဲ့ချောင်းဆောင်မြို့နဲ့မော်လမြန်မြို့ကိုမြေကူးတရာထိုးပြီးတဲ့အချိန်မှာတော့ကြောက်တင်ပုံနဲ့ကြောက်တန်လုပ်ငန်းဟာအနည်းငယ်ပြန်လည်ဥမော်လာပြီးလက်ဆောင်ပေးဖို့အမှတ်တရပစ္စည်းအဖြစ်ပေးဖို့နဲ့စားတောက်ဆိုင်တွေဟိုတယ်မှာကျောရပစ္စည်းအဖြစ်အသုံးပြုဖို့ဝယ်ယူနေကြတာကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းကတော့မတိမ်ခေါ်သေးပါဘူး။စာရေးဆရာတယောက်ဖြစ်တဲ့နိုင်တင်ပေါင်ညွန့်ကတော့သူတို့ခေတ်တုန်းကကြောက်တင်ပုံးနဲ့စာတင်ခဲ့ရတဲ့အကြောင်းနဲ့ကြောက်တင်ပုံးမှာဘလို့အာသာချက်တွေရှိတယ်လဲဆိုတာကိုတော့အခုလိုပြန်ပြောင်းပြောပြပါရစေ
။အဲ့တော့ကျွန်တော်ခေတ်တုန်းကတော့ဘာတွေ့ရလဲဆိုတော့သူငယ်တန်းလေးသူငယ်တန်းကြီးရှိတယ်။အဲ့ဒီသူငယ်တန်းလေးသူငယ်တန်းကြီးကိုကျွန်တော်ကြောက်တင်ပုံးနဲ့စားခဲ့ရတယ်ကျောက်တင်ပုံနဲ့စားတယ်ကျောက်တန်းနဲ့စားတယ်စားရတာခါယူခါဝေးရစားဆရာသမားကနေပြီးတော့ကျောက်တင်ပုံမှာရေးခိုင်းတယ်လက်ရေးတွေကတော့အဲ့လိုတန်းနဲ့မသွားဘူးအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတော့သူကဆရာသမားကဘာလုပ်ပြီးလဲဆိုမြင်းညုံတားပြီးတော့အဲ့မှာခါယူခါဝေးနေစားရေးခိုင်းတယ်အဲ့သူငယ်တန်းကြီးရောက်တဲ့အခါအပေါင်းတို့မြောက်စားနေလဲကျောက်တင်ပုံမှာလောက်ခရရတယ်အဲ့တော့ကျောက်တင်ပုံမှာရေးတဲ့အခါကျတော့သူကဘာသွားဖြစ်တဲ့အခါကျဖြက်ရလွယ်အဲ့တုန်းကတော့ကျောက်တင်မုံဘလူဖြက်လဲဆိုတော့လက်နဲ့ပဲဖြက်တယ်အဲ့တော့လွယ်ရေးခဲ့ဆိုတော့လွယ်ရင်းနဲ့ဖြက်တာအိမ်ပြန်လာလို့ရှိရင်မဲတူးနေတာဒါပေမဲ့တခုကောင်းတာကျောက်တင်မုံမှာရေးရတာစာအုပ်လို့မဟုတ်ဘူးတော်တော်ကောင်းတယ်ရေးလို့ကောင်းတယ်နောက်ဘုံနောက်ဆုံးပကြီးဝါနာပါတဲ့လူကသူကဒီဟိုတင်မုံမှာကျောက်တင်မုံမှာပကြီးလေးတွေအကြအကုန်လုံးဆွဲလို့ရတယ်မကြိုက်ရင်ချက်ချင်းပြလို့ရလက်ကလေးနဲ့တက်လိုက်ပြီးတော့ဥမာကောက်ချောင်းလေးတစ်ခုပေါ့မကြိုက်ရင်မကြိုက်တဲ့ပုံလေးကိုပြန်ပြန်ရေးပေးလို့ရတယ်
မုံမုံရွာကကြောက်တင်ပုံလုပ်ငန်းကိုလုပ်ကင်နေတဲ့ဥပန်းများကတော့အဲဒီလိုကြောက်တင်ပုံကြောက်တန်လုပ်ငန်းအနည်းငယ်ပြန်လဲဥမော်လာပေမဲ့ကုန်ကျန်းဖြစ်တဲ့တင်ပုံကြောက်ထွက်ရှိမှုကတော့နည်းလာသလိုအဲဒီလုပ်ငန်းကိုလုပ်မဲ့လူငယ်တွေကလည်းရှားပါလာတယ်လို့အခုလိုပြောပါတယ်
ဟိုတော့ကတရွာလုံးလောက်နေတယ်အခုကသ
တော့လို့နည်းနည်းနေသွားပြီလေနောက်ပြီးတော့ကျောင်းတန်ပေါင်းတွေ့ကြောင်မထွက်ရင်လောက်တယ်လို့တိတ်မရှိဘောမမရှိဘူးတော့လည်းတွေ့မရှိတယ်ဆိုတာဘတော်ကအများအကုန်ကကြောက်ကတိတ်မထွက်ဘူးအကုန်ကျွန်တော်လောက်တာကထောင်ကြောက်ပဲအဲ့ဒီကထောင်မာတယ်လောက်တော့ခဲ့တယ်တွေ့နေသူ့လိုမရလဲများနေပြီညချီကြတာလောက်လည်းမနာအဲ့ဒီလိုပေါ့အာကောင်းမှာပဲအာကြောက်ကမထွက်နေလောက်လည်းမရှိတော့ဘူးလောက်တယ်လို့လဲတုံးလဲအင်းငါအင်း6အင်းပဲတလောက်ပဲရှိတယ်လူငယ်သူ့တို့မလောက်ဘူးအခုကအိမ်တော်ကြတဲ့လူပဲအခုကလူငယ်ဆိုရင်ရှမ်းပြည်သွားမလေးရှားသွားနောက်ပြီးတော့ကိုရီးယားရောက်ပြီးတော့ရသွားအဲ့ဒီလိုပေါ့အတွင်းလဲထွက်နေသွားတယ်ပဲနှစ်ပြောက်လည်းမသိဘူးလေ
စာရေးဆရာနိုင်တင်မောင်ညွန်ကတော့ကြောက်တင်မောင်လုပ်ငန်းဟာရိုးရလုပ်ငန်းတစ်ခုဖြစ်တဲ့အတွက်ထိမ့်ထိမ့်မို့လိုအပ်ပြီးမပြောက်ွယ်အောင်လဲအစိုးရအနေနဲ့ကုညီဆောက်ရှောက်ပေးတင်တယ်လို့အခုလိုပြောပါသေးတယ
်ဒီကြောက်တင်မောင်ပညာတင်ညာရေးဆဲနဲ့ကကျွန်တော်များသိတဲ့လောက်ကတော့ဗမာပြည်ပဲရှိတာဒီရောရင်ကျေးမှုအမွေအနှစ်တရာကိုမပြောက်စေချင်မပြတ်စေချင်ဘူးတာနိုင်ငံတော်ဆိုးရနေပြီးတော့တိနားလေတဲ့ပုံကိုယ်တွေပေါ့နော်ဒါလေးတွေကိုရိုးရရင်ကျေးမှုအနေနဲ့ထိမ့်သိမ့်နေတယ်လို့ထင်တယ်နောက်တစ်ချက်ကဘာလဲဆိုအခုဘလူးဂျွန်းတရားကြီးပြီးပါနိုင်ငံသားတွေလာတယ်လာပြီးတော့ဒီကြောက်တင်မုံလုပ်ငန်းလေးတွေသူတို့လာပြီးမှတ်တမ်းတင်သွားတယ်နောက်ကြောက်တင်မုံနဲ့ရေးတဲ့ကျောင်းလေးတွေမှလည်းသူတို့လိုက်ပြီးတော့မှတ်တမ်းတင်သွားတာလေးကြီးသူတို့ကနေတစင်ကဘာကနေပြီးတော့ဒီမြန်မာရဲ့ကြောက်တင်မုံလုပ်ငန်းနဲ့ကြောက်တင်မုံပညာတင်ညာရေးစနစ်ကိုတိတ်ခွင့်ရတယ်။အဲ့တော့တော့ဝန်တာဖို့တော်တော်လေးကောင်းပါတယ်။ဒါပေမဲ့အစိုးရနဲ့တာဝန်ရှိပုဂ္ဂိုလ်တိုင်းကတော့ဒီလုပ်ငန်းလေးကိုရိုးရပါတော့မပြော့ပြအောင်ထိန်းသိမ်းဖို့လုပ်နေပြီ
။အခုချိန်မှာတော့ကြောက်တင်မုံနဲ့ကြောက်တန်တွေကိုရှမ်းပြည်နယ်ကဘုံကြီးကျောင်းတွေမှာစာတင်ကြတဲ့အခါအသုံးပြုဖို့မာယူမှုတွေရှိနေသလိုမန္တလေးတိုင်းဘက်ကလည်းမာယူမှုတွေရှိနေပါတယ်။အခုချိန်မှာတော့ကြောက်တင်ပုံတစ်ချက်ကို site အကြီးသေးပေါ်မူတည်ပြီးချက်900တထောင်ကနေ78000လောက်အထိဈေးပေါက်နေပြီးကုန်တယ်တွေမှာတဲ့အပေါ်မူတည်ပြီးတော့ကြောက်တင်ပုံလုပ်တဲ့မိသားစုတစုကနေတလကိုပြတ်မြကြောက်တင်ပုံအချက်ကြီး1000လောက်အထိတင်ပို့ရောင်းချနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြမခတရင် agency ကနေ VOA ကိုပေးပို့လိုက်တာပါ
မြမခသတင်းအေဂျင်စီကတင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကြောင့်ပြည်တွင်းပြည်ပခီးသွွားအစီအစဉ်တွေရပ်ဆိုင်မှုတရုတ်အစိုးရကခီးသွွားကုမ္ပဏီတွေကိုညွှန်ကြားထားပါတယ်။မြန်မာနိုင်ငံကိုလာမဲ့တရုတ်ခီးသွွားအစီအစဉ်တချို့လည်းဖြတ်သိမ်းနေကြပါတယ်။2020ပြည့်နှစ်တရုတ်မြန်မာခီးသွွားနှစ်အဖြစ်နဲ့သတ်မှတ်ပြီးတော့တရုတ်ခီးသွွားတွေကိုဆွဲဆောင်နေတဲ့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းရှေ့အလားအလာတွေကိုတော့တရုတ်ဘာသာအဲလန်းညွန်အသင်းရဲ့ဒုတိယဥက္ကဋ္ဌဆိုင်းဆိုဟန်နဲ့ဆွေးနွေးပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြထားတာနားဆင်ပါရှင်။
ဗိုင်းရပ်စ်ပေါ့နော်နျူမိုနီးယားဗိုင်းရပ်စ်တစ်ဖြစ်တော့ဝူဟန်ကိုပြန်မဲ့လေရင်ခီးစင်တွေတော်တော်များများလဲရက်လိုက်ပြီလို့ပြောပါတယ်အဲ့တော့ဒီတရုတ်ခီးသွားဒီနဲ့ပတ်သက်ပြီးတော့အစီအစဉ်အပြောင်းလဲတွေရှိပါလားရှင
်ရက်တော့ရက်လိုက်ပြီကြဒီတလို့ကဝူဟန်လေရောဒီဒီဘက်မြန်မာနိုင်ငံဘက်လာနေတဲ့ဒီနဲ့အကုန်ရက်လိုက်ပြီလေရက်လိုက်ပြီဆိုတော့ပြီးတော့မှအခုလလောဆယ်ကဒီဘက်ကတရားဝင်ကြီးညာတာက28ရက်နေ့နောက်ပိုင်းရဲ့ဒီခီးသွွားလို့ပေါ့နော်ခီးသွွားဆိုရင်လည်းသူကဟိုဟာတော့အလေသက်ခီးသွွားပြဖို့များမယ်ထင်တယ်ဘာလို့လဲဆိုတော့သူကခီးသွွားအေဂျင့်တွေကိုစာထုတ်ထားတာက28ရက်နောက်ပိုင်းတိုးတွေပေါ့နော်အကုန်လုံးဒီရက်သားထားဖို့တရားဝင်တော့စာတော့ထွက်ထားတယ်အဲကြောင့်မို့လို့ခီးသွွားကုမ္ပဏီကလည်းကျွန်တော်တို့တော့လာပြောထားတာပေါ့အဲ့ဒီ28ရက်နေ့နောက်ပိုင်းတော့ cancel ဖြစ်ပြီပေါ့နော်ပြဖို့များတာပေါ့အခုလည်းတချို့ဟာလေးကကန်ဆယ်ဖြစ်နေပါတယ်28ရက်နေ့မတိုင်ခင်ကဟာလေးကတော့လာနေဦးမှာပေါ့ဒါပေမဲ့29ကအမျိုးမျိုးတော့ပြောကြတယ်တချို့က28ရက်နေ့24နာရီမတိုင်ခင်လို့ပြောရင်တပော့28ရက်နေ့နောက်ပိုင်းဟာလေးဖြစ်မယ်တဲ့အ
ဲ့တော့အခုလောလောဆယ်ရောတရုတ်ဘက်ကလေးရင်နေဝင်နေတုံးမလားရှင်တရုတ်တိုးတွေကလေ
အဲကျွန်တော်တိတလောက်ကတော့မနေ့တုန်းကတော့ဝင်တယ် 哦，刚才真的冷嘞，是的，我们那个话题个，问你的，马路来说都啊，你也都问你没听呢，有些男孩哪个提早的，有些男孩哪里？
是啦，那得有苏亚个公民的个娘和娘家他的啥那些？
好的好的，就喽，得有苏亚个，得有提早公民娘家的啥个喏？哎，得有提早公民嘛，就那喽的。
ใช่คู่ดีนะท่านนะเสกาเดี๋ยวมีมาคิดว่าเนี่ยสูบีโรเลยหุ่นนี้อ่ะเป็นตำราศิลาลงอ่ะลูกตัวเรศรอคู่ที่โคโรนาไวรัสจ้าเดี๋ยวคิดว่าลงอ่ะอ่ะปอมามีที่ไก่ไหนมาตลาดเช่นโอ้ไซส์ของเราคู่ย่อที่ไก่เดี๋ยวปุ๊บสันนี่ด้วยนี่บีลาเช่น
ไปชาวบ้านก็ที่ไก่มาบ่มาลุเลยตัวเราจะนอนดีแต่เช่นเราเดี๋ยวคิดว่าบ่เนาะเราเดี๋ยวเอลันยองนี่เนี่ยดีเชิงอ่ะมันก็เที่ยวเอลันอยู่เลยกองลุ่มมาอ้าไม่เชิงหมดแล้วลูกกองลุ่มเชิงหมดเนาะทุกมาจันทร์เราดูแลดีขี้เซนีลักษณะอะไรอย่างนั่นละไปนั่นสังอาเยนี่ดีจันทร์เราลงแค่เด็กนั่นละตลาดจอเราเนี่ยนั่นละนี่บ้านเราเนี่ยจันทร์ลักษณะอะไรบ้างเนาะอารมณ์นี่บ้านเลยดีเชิงมาอ้าเด็กเอลันอยู่เนาะแค่เช้ามาเลยเที่ยวเอลันอยู่เลยอันสุดเอลที่เชียงไปเที่ยวเอเดียเป็นเราเว้นเลยจ้ะก็ที่ดูยากละบ้างเนาะแล้วเนี่ยตายเนี่ยตายมาจันทร์เราดีเดี๋ยวนี้เด็กกูลากะดูได้เล่าเมียตรงเลยพี่เองเดี๋ยวนี้เด็กกูลากงน้องมาแบบเล่าว่าเปลี่ยนมีออกมาอยู่ว่าเราเอ้ยเอาเดี๋ยวนี้เด็กกูใช่มาไหมเป็นรูปอลาโรที่ใช้มือเราสิ่งเดียวผมมาเจอเราเลยนอกจากเราตู้ตู้ดูบ่เนาะเอ้ยกงน้องว่าเป็นเด็กพี่ปุ่มยาอะไรบ่นักขู่ว่าเราพี่ปุ่มยาเราแบบนี้นักขู่ว่าเราเป็นนี่มาเจอเราจังเปลี่ยนไปรูปเดียวเท่านั้นเอ้ยจากอารมณ์นี้มาแบบเจอเราตรงนี้กันนี่เดียวเลยไม่กี่เรื่องเลยแต่ตรงนี้แม่เป็นเด็กที่ตัวบ่
ดีเสียรู้ลูทุกไก่เด็ดมหบูฮอเดรีนเอาคิดว่าลงงานเนี่ยสัสแต่ลงงานนี่ปนเนาะที่ไก่ปูยอชิบาดละ
ที่ไก่เราเดี๋ยวจะบอกที่ไก่มาบุปารุเลยจะนอนลูกกูโอมนี่ก็เลยที่เส้นเตช่าดีจูมาไว้จะนอนลูกใช้ใช่มาดิอ่ะสุดเราดีที่เส้นเตช่าบูเดี๋ยวตัวเราสาธาวไฟนี่ดีฮอเดรีตาเรียวตัวเราใช้ใช่ทำโอ้อ่ะเราจะเราคู่ที่เส้นยันน่าไล่ดีกว่าตัวเราเป็นมีไงนะมันเลยเราไม่ตีวะเนาะไงนะตัวคู่ที่ก็ที่ใช้มือชิมาบ้างอุปมาคู่จะใช้ท่าเนี่ยค่ะหรือจะเราเล่นตัวเราแก่เสร็จแล้วเนี่ยตัวเราเป็นมีไงมันเลยเราตัวเนี่ยตัวเราชิมาบ้างเนาะแต่มันนอกไปค่ะเนี่ยเลยตีปงเสียนั่นคือจะนอนรู้แค่แม่นาเราเนาะตีจะนอนรู้ที่อีกว่าอย่างที่ต้องลงเชียต้องลาไปจิ๋วตีปงเสียนั่นคือเนาะตีกีตาร์ต้องลาไปเดียเลยตีกูลาลาเราเป็นมีมือวะเนาะอาจจะเนาะจะน้อยเท่านั้นเราไปยาดีมากเลยที่ตัวยาดีอะก็ไม่เว้ยที่จะน้อยเราเราไปยาดีจะน้อยเราเสียละไปเราเปลี่ยนความหมด
เออดีนะท่านเนี่ยเสียเดียวเมียมาคิดว่ายาดีล้านล้านก็มันท่าเราดอกพี่ละเมื่อนี่ทำไม่ชิวปนเนา
ะดีบงเงินไม่เงินเนาะขึ้นไหนดีอะไม่ชิวเลยพอรู้เลยคู่ที่จะน้อยเรื่องคู่ที่จะน้อยเรื่องดีจะไปหมดเนาะเขาชอบเรียนในที่นี้อะเนาะคู่ที่บีชินเนี่ยเลยThank you, thank 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 you,
เราเนื้อสักการะเสพีโรวินุยดูเมลูยูซายาบาร์เรพับลูเลสโรจมาตรีนิมาตุยาบาร์เรตัชิเลกาวินลาเรตูเรโรที่เนื้อสักวินพับเดียตูเรียโรกายอเสพีโรชินินไฮมาดลา
เนี่ยเราจะนอนรู้เราไม่พอแต่บูดอคุณนั่นเราจะนอนรู้ไอ้แรงอยู่ในเนี่ยมีอารมณ์ลักษณะก็ยีลีเนี่ยบ่เนาะปกติดูดีเลยลักษณะมีอะไรโอ้อีเนี่ยจะไปเจอเราตัวนี้เนี่ยไอ้แรงอยู่งาละลูกไอ้ตัวใหม่มาเนี่ยไอ้แรงอยู่นี่ไม่เล่นไม่ถึงนะเว้ย
อ
မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ Microsoft နည်းပညာကုမ္ပဏီတည်ထောင်ခဲ့တဲ့1985ခုနှစ်ကတည်းကစလို့သူ့ကြောင့်လေထုတဲကိုရောက်နေတဲ့ကာဗွန်တန်းငွေအားလုံးကို2050ခုနှစ်မကုန်ခင်မှာဖယ်ရှားပေးမယ်လို့ Microsoft ကုမ္ပဏီကကြေညာခဲ့ပါတယ်။ဒါဟာတိတ်ကိုကြီးမားတဲ့ရည်မှန်းချက်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပြီးတော့ကြိုဆိုလိုက်ကြပါတယ်။ကမ္ဘာလေထုတွေကနေကာဗွန်တန်းငွေအားလုံးရှင်းသွားအောင်လို့ဘလိုနည်းတွေနဲ့လုပ်နိုင်ပါသလဲ။မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
Announcing an ambitious new plan to help address the sustainability of our planet. Today we are committing.
ကမ္ဘာ့ပြည်တွင်းလာမှုလျှော့ချနိုင်ဖို့ Microsoft ကတော့ရည်ရွယ်ချက်ကြီးကြီးနဲ့ကတိပြုလိုက်ပြီနော်ကိုသားညို့ဦး Microsoft CEO Satya Nadella ပြောသွားတာက Microsoft ကုမ္ပဏီကြောင့်မလို့လေထုထဲရောက်နေသမျှကာဗွန်ပမာဏထက်ပိုပြီးတော့2030ခုနှစ်မတိုင်ခင်ဖယ်ရှားပေးမယ်2050ခုနှစ်မကုန်ခင်ကြရင်တော့1985ခုနှစ်ထဲကဒီ Microsoft ကုမ္ပဏီထုတ်လွှတ်ထားသမျှကာဗွန်ဓာတ်ငွေအလုံးကိုလုံးဝရှင်းလင်းမယ်တဲ့
ဟုတ်တယ်ဗျဒီ Microsoft အခုလိုမျိုးကြေညာခဲ့လို့တိတ်ကိုကြီးမားတဲ့ရည်မှန်းချက်လို့ပြောပြီးတော့ကြိုဆိုနေကြတယ်သူရဲ့အစီအစဉ်ရဆိုရင်ကုမ္ပဏီကြောင်းမလို့လေထဲရောက်နေသမျှကာဗွန်ဓာတ်ငွေတွေတည်းမဟုတ် Microsoft ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေရော Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပါရှင်းလင်းပြီးမှမဆုမြတ်မော
။ဒါရမကဘူးရှေ့ဒီကမ္ဘာလေထုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေအလုံးကိုရှင်းလင်းနိုင်မဲ့ဤပညာသစ်ကိုမြ мян ဆန်ဆန်တီထွင်နိုင်ဖို့အတွက်ကိုလည်းဒေါ်လာတန်း1000သုံးဆွဲသွားမယ်လို့ကြေညာတယ်လေ။ကမ္ဘာတုံးကရာသီဥတုတွေဖောက်ပြန်နေတာကကဘာကြီးပူနွေးလာမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောနေကြတာမလားကဘာကြီးပူနွေးရတဲ့အဓိကအကြောင်းကလည်းကာဗွန်ဖန်လုံအိမ်ဓာတ်ငွေတွေကြောင့်လို့လေ့လာတွေ့ရှိထားတယ်လေအဲဒါကြောင့်ကာဗွန်ဓာတ်ငွေတွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ကာဗွန်ဓာတ်ငွေတွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft ကုမ္ပဏီဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math.reading what has come from the scientific
သိပ္ပံနည်းကြွတ်ချက်မှုတွေကိုအချင်းယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေးရှိချက်တွေကိုဖတ်တဲ့အခါခြေလှမ်းသစ်တွေလမ်းဖို့လိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်အခုတက်ပိုးပြီးလုပ်ဖို့လိုတယ်ကာဗွန်ဓာတ်ငွေထုတ်လို့မှုပိုးပြီးလျှော့ချရမယ်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေဖယ်နိုင်အောင်လုံဆောင်ချက်သစ်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်လက်တွေ့ဖြစ်လာအောင်ရည်မှန်းချက်ထားလုပ်ဖို့လိုကိုလိုပါတယ်
ကမ္ဘာပူချိန်တိုးနေတာရပ်သွားအောင်လို့လေထဲရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်းထောင်တဲ့ချီကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနည်းပညာတိုးတက်နေတဲ့ခေတ်ကြီးမှာနည်းပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ။
လက်ရှိမှာနည်းပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာ့ပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ် Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေလုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်အဲဒါကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေမထွက်အောင်လို့လျှက်စစ်ဗန်ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းတာကိုကာဗွန်နျူထရယ်ဖြစ်အောင်လုပ်တယ်လို့ပြောပါတယ်။ဘလိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာမာစတာဘွဲလောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား
။ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းတွေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်တယ်။အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်တဲ့အတွက်ကြောင့်မလို့အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့ကိုရာအတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့သိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဒိုင်အောက်ဆိုက်တန်းတွေကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြင်းရေးမှပြန်ပြီးတော့မှလှုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးကြတဲ့နဲ့မထွက်ခင်မှာဖမ်းပြီးတော့တင်ထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲကဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှာသွားပြီးတင်ထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလောက်တော့ပြောတာပါမဆုမြတ်မော
Microsoft ကတော့ carbon neutral ဖြစ်အောင်ရှင်းရုံနဲ့မလုံလောက်တော့ဘူး carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough
carbon တောင်းငွေနဲ့ပတ်သက်ရင်ထုတ်လွှင့်ထားတာတွေကိုပြန်ခြေနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်တို့ဆုံးဖြတ်ပါတယ်ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်း carbon တောင်းငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်အဲ့လိုဖြစ်ဖို့ဟိုးရင်တွေကထုတ်လွှတ်ထားတဲ့ကာဗွန်တန်းငွေတွေကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချရပါမယ်။လေထုထဲရောက်နေတဲ့ကာဗွန်တန်းငွေတွေကိုနည်းပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်တန်းငွေတွေကိုထုတ်လွှတ်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကြရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ထဲကထုတ်လွှတ်ထားခဲ့တဲ့မြတ်ကာဗွန်တန်းငွေတွေအားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်။
အဲ့လိုမျိုးရှင်းနိုင်မယ်နည်းပညာသစ်တီထွင်ဖို့လိုကိုလိုတယ်လို့ Microsoft ကပြောပြီးတော့နည်းပညာသစ်တီထွင်ဖို့ဒေါ်လာတန်းတစ်ထောင်မတည်မယ်လို့လည်းကတိပြုတယ်ရှင်။ဆိုတော့ဒီလက်ရှိမှာကာဗွန်တန်းငွေတွေရှင်းနိုင်မယ်ဘလို့နည်းတွေရှိနေလဲမနားလား။သူတို့ပြင်သူတို့ကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းငွေတွေကိုဖန်ပြီးတော့မှသူတို့ကိုကွန်ကရစ်တုံးကြီးတို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ်အနေနဲ့အဆောက်အဦတွေမှာတုံးလို့ရတဲ့ပုံစံမျိုးကိုပြန်ပြီးတော့ဖန်တီးပေးတာမျိုးပါ။အဲ့ဒါမျိုးတွေတော့လုပ်နေပါတယ်ရှင်။အဲကြောင့်မို့လို့ပဲ2050ခုနှစ်မတိုင်ခင် Microsoft ကြောင့်လေထုထဲရောက်နေသမျှကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါ။တစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့ Grantham သုတေသနသိပ္ပံကပါမောက်ခ Nicholas Dunn ကအခုလိုပြောပါတယ်
။ In many ways businesses are getting out ahead of governments.
Having said that, လုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုကတိပြုတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစိုးသင့်ပါတယ်ဒီထက်အများကြီးပိုလို့ဖို့လိုပါတယ
် Microsoft ကုမ္ပဏီလုပ်ငန်းတွေကြောင်းထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brad Smith ကပြောတယ်မှာဆိုပြမောအဲ့ဒီထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ Electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ
်။ဒီနှစ်ကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1995ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေထုထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖြတ်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေရှော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင
်။နန်းလောင်နဲ့ကိုသားညူတို့ကူညီတင်ဆက်ပေးခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်တက်လာမှာတော့ဗြိတိသျှတော်ဝင်မင်းသားဟဲရီကိုတော်ဝင်မိသားစုတွေကခွဲထွက်ဖို့လုပ်တယ်ဆိုပြီးတော့သမီးဖြစ်သူကိုမေဂန်မာဂဲရဲ့ဖခင်လို့သူကအပြစ်တင်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ဗြိတိန်တော်ဝင်မင်းသားဟဲရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးဟာတော်ဝင်မိသားစုဝင်တွေဖြစ်နေတာဝန်ဝတ္တရားတွေထမ်းတော့မှာမဟုတ်ဘူးဆိုပြီးတော့ဘတ်ကင်ဟမ်လန်းတော်ကကြေညာခဲ့ပြီးနောက်တနေ့မှာပဲရုပ်မြင်သံကြားတွေ့ဆုံမေးမြန်းခဲ့တခုမှာမေဂန်မာကယ်ရဲ့ဖခင်ဖြစ်သူတောမတ်စ်မာကယ်ကသူ့ရဲ့သမီးဖြစ်သူကတော်ဝင်မိသားစုကိုဈေးပေါအောင်လုပ်လိုက်တယ်ဆိုလိုတာကသူ့သမီးကြောင့်တော်ဝင်မိသားစုအစ်စ်နှိပ်သွားရတယ်လို့ပြောသွားခဲ့ပါတယ်
It's kind of embarrassing to me.When they got married, they took on an obligation, and the obligation is to be part of the royals and to represent.
သူမင်းနဲ့မင်းသားဟယ်ရီတို့ဟာတော်ဝင်မိသားစုဘွဲ့နဲ့တာဝန်တွေကိုသုံးတော့မှာမဟုတ်တလို့သူတို့ဘဝအတွက်သူတို့ဖာသာသူတို့ရက်တည်သွားမယ်ဆိုပြီးတော့နန်းတော်ကဇန်နဝါရီလ18ရက်နေ့ကပဲကြေညာသွားတာပါ။အသက်35နှစ်အရွယ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတာဝန်တွေကနေလျှော့ပြီးတော့မြောက်အမေရိကတိုက်ဖက်အချင်းပို့ပြီးတော့နေခြင်းနဲ့ဆိုပြီးတော့ကြေညာသွားပြီးတဲ့နောက်တော်ဝင်အတိုင်းဝိုင်းအတွက်အတော်လေးကြောက်ရရဖြစ်သွားရတာပါ။ ตุยเยตมีเมแกนกาแฮร์รี่โกเมงลาสร้างปีเกเรกาตุยเยตมีเนอะอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิดเดทอมัสมาร์เกลอะเดต38เนี่ยอเซมเปียผิดနေเกเรพาหยินผิด င်ညာထားပါတယ်ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတွေကနေခွဲထွက်ပြီးတဲ့နောက်သူတို့နှစ်ဦးနဲ့ပတ်သက်တဲ့ဝင်းဆန်နန်းတော်အမတ်တရအယောင်ပစ္စည်းတွေကိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဈေးချပြီးရောင်းနေတာပါဝင်းဆန်မျိုးကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာဈေးချနေတာဖြစ်ပါတယ်လက်ဆောင်ပစ္စည်းဆိုင်အယောင်ဝန်ထမ်းတူကတော့စိုင်းမကျန်နေသေးတဲ့သူတို့နဲ့ပတ်သက်တဲ့အမတ်တရပစ္စည်းတွေအားလုံးကိုရောင်းထုတ်နိုင်ဖို့ကြိုးစားနေရတယ်လို့ပြော
တယ်။ The main reason we reduce the prices is because they are not a part of royal family anymore. After this
သူတို့ကတော်ဝင်မိသားစုမဟုတ်တော့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့မှာရှိပြီးသားပစ္စည်းတွေထုတ်ရောင်းနိုင်ဖို့ဈေးချနေရတာပါ။စိုက်မာဒါတွေတိမ်မထားကျင်တော့လို့ပါလို့လက်ဆောင်ပစ္စည်းအယောင်ဝန်တန်းဆမ်ခန်ကပြောပါတယ်။မင်းသားဟယ်ရီနဲ့ဇနီးဖြစ်တဲ့မေဂန်တို့နှစ်ဦးကတော်ဝင်ဘွဲတစိတ်တွေတုံးဆွဲတာမျိုးမလုပ်တော့သလိုသူတို့နှစ်ဦးရဲ့အစီအစဉ်သစ်ရဆိုရင်တော့လာမယ့်နှစ်နွေဝက်ကစပြီးတော့ဗြိတိန်နဲ့အမေရိကန်ပြောင်စုဘက်မှာတလဲစီနေသွားမှာဖြစ်ပြီးတော့မြောက်အမေရိကန်ဘက်မှာအဓိကအခြေချမယ်လို့သိရပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to be
ဒီတက်တော့ရောင်တင်းတော်အစီအစဉ်ကို radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side
လေသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တင်းနာညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1239-232-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါအောင်ရှင်
။ American Basketball အကျော်အမော် Kobe Bryant ဟာတင်းငွေနေတုန်းကလင်းရင်ပြတ်ရဟရင်ပြတ်ကြတေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပြိသက်တွေစိတ်ထိတ်ခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့အပြင်သားက Calabasas မြို့ပေါ်ရဟရင်ပြတ်ကြမှုအတွင်းမှာအသက်42နှစ်အရွယ် Kobe Bryant သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟရင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲကိုအသွာရဟရင်ပြတ်ကျခဲ့တာဖြစ်ပါတယ်ဘာကြောင့်ရဟရင်ပြတ်ကျသလဲဆိုတာဖြီတောင်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးတော့ရဟရင်ပြတ်ကျတဲ့နာလူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်တရုတ်ဝန်ကြီးချုပ်လီကယ်ချန်းဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေအစိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာတွားရောက်ခဲ့ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ81ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်မပြတ်အောင်တားဆီးတဲ့အနေနဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိတဲ့လူတွေကိုတရုတ်အစိုးရကတွာလာမှုတွေကိုကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လည်းတရုတ်နှစ်သစ်ကူးပတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတနင်္ဂနွေနေ့တုန်းကကျင်းညာပါတယ်တရုတ်ကျန်းမာရေးအရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစာရင်းအရဆိုရင်ဗိုင်းရပ်စ်ကြောင့်ဖျားနာသူစုစုပေါင်း 2,800 ကျော်ရှိသွားပါပြီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာညာဟုနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘန်ဒီကန်ချိုဟာသမ္မတဒေါ်နယ်ထရမ့်နဲ့အင်ဗျူရောမှာတီးကြွားတွေ့ဆုံကြမှာဖြစ်ပါတယ်အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်ရေးသမ္မတထရမ့်ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာဖြစ်ပါတယ်သမ္မတထရမ့်နဲ့ဝန်ကြီးချုပ်နန်တာချန်ဟူရိုအင်္ဂါနေ့မှပူးတဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့အခါမှာအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ပေးနိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to